Lebanon မြို့မှာအပိတ်ခံထားရတဲ့ကျောင်းသားတပိတ်စစ်ကြောင်းမှာရွှေဝါရုံနဲ့ဒီရဟန်းပြိုတန်ဃာတော်ကြီးဥဆောင်ပြီးတော့ညာလုံးပေါက်အစာငတ်ခံဆန္ဒပြနေကြပါတယ်။မဟာအောင်ကြီးဖုန်ကြီးကျောင်းလမ်းထိပ်ရှိမှာလုံခြုံရေးရဲတွေနဲ့နှစ်ဖက်ထိတ်တိုက်ရင်ဆိုင်နေရစေပါ။အင်္ဂါနေ့တညလုံးဒီအစာငတ်ခံဆန္ဒပြတဲ့ဥယီဟာ150ကျော်ရှိပြီးတော့နောက်ဆုံးချိန်ညတွေကိုတော့ဒီဘဂတခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတကအခုလို့စပြောပြပါတယ်
။ကျိုးတာတဲ့ထဲမှာဆန္ဒရဲ့ဆန္ဒပြအင်းဒီရဆုံးဖြတ်ပြီးဝင်လာလို့ရပါတယ်ဆိုပြီးတော့ကျွန်တော်အားလုံးဆိုဒီနေ့မှာစစ်ကြောင်းတစ်ကြောင်းလုံးပြီးပါပဲအားလည်းခံစားနေပြတာရှိတဲ့ဘူးပေါ့အဲ့ဒါတော့လေကျန်တာကြီးကျွန်တော်တို့ကျန်တဲ့အခက်အစားအစားမစားကြတော့ဘူ
းအဲ့ဒါကိုမင်းသွေးတို့ကိုယ်တိုင်အခုအားလည်းခံစားနေပြနေကြပြီပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဘာသာကဘုံလုံးကော်မတီအားလည်းအကုန်လုံးပါပါတယ်ဒါနဲ့ကျွန်တော်တို့ဒီနေ့ဖြတ်ပြီးတော့ဟိုဟာဒီအားလည်းနေစီနိုင်တဲ့အချိန်မှာကျွန်တော်မြင်ရတာကတော့ဒီကအရှိတကျင့်သွားမဲ့ပုံစံဖြစ်နေတယ်။တိုက်ပွဲပုံစံတရနေ့နဲ့ပြီးမဲ့ပုံစံမရှိဘူး။အဲတော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဆောင်ရွက်ခံတိုက်ပွဲကိုစနစ်ကျအောင်လို့ကျွန်တော်ဒီညာဘက်ကအစီအစဉ်လုပ်ကြတယ်။အစီအစဉ်လုပ်ပြီးခမအခုကျွန်တော်ဆုံးခဲ့တာကဒီတန်ခါရင်နဲ့တူတူဟိုပထမတစ်ရက်မှာပထမအပိတ်လိုက်ခွဲပြီးတော့သစင်ရင်းဆန္ဒပြတာဟိုစီစင်းနဲ့တကြဆန္ဒပြတာပိုပြီးကောင်းမယ်ပေါ့။အဲတော့ကျွန်တော်တို့ဆန္ဒပြမဲ့ကျောင်းသားတွေလာပြီးတော့ကိုဟိုဆန္ဒနဲ့ကိုကျောင်းနံပါတ်3လာပြီးပါစီနံပါတ်3ကောက်လိုက်တယ်။အဲ့ဒီအနေမှာ10ယောက်ရေးထုတ်ပြီးတော့ကျွန်တော်ဟိုကော်မတီက3ယောက်နဲ့နောက်ငယ်ရ9ယောက်ပေါ့ခရိုင်ငယ်9ယောက်ရေးထုတ်ပြီး10ယောက်ကလက်ခံစာပြီးတော့မလက်ခံဟိုဆက်ပြီးတော့ဆန္ဒခံဆန္ဒပြမယ်။ဆန္ဒကျောင်းသားတွေကတော့စာစားလို့ရပြီ။ကျွန်တော်တန်ခါလေးနဲ့ကျွန်တော်10ယောက်ကဒီဆန္ဒခံဆန္ဒပြမယ်
။ဘလို့အကြောင်းနေကြောင်းဒီအခုလက်ပတန်းမှာရှိနေတဲ့အနေအထားကရေရှည်တိုက်ပွဲဟိုဖြစ်လာနိုင်တယ်လို့များသုံးတတ်တာလေရှင
်ဒီနေ့ကျွန်တော်တို့ညနေပိုင်းမှာဒီမှာရှိနေတိုင်းပေါင်းစုံတန်ခါဆရာတို့ဒီဇာယောမေတ္တာရက်ခံမှုကြောင့်ကျွန်တော်တို့ကဒီစံကုန်ကိုကျွန်တော်တို့ကားနဲ့အေးဆေးဝင်ပါမယ်အဲဒီတော့ကျွန်တော်တို့တိရစ္ဆာန်တောင်းဝင်တဲ့အခါအလံထောင်ပြီးဝင်ပြီးနေရန်ကုန်ရောက်ရင်ရှိတယ်ခင်ဗျာကျွန်တော်တို့ဖူးခွင့်ပြေးတောင်းလိုက်ပြီးတောင်းဆိုပြီးပါကျွန်တော်အေးဆေးဆေးအင်ဂျင်နီယာတွေအင်ဂျင်ကျမတွေဆိုတဲ့အကြောင်းတပိတ်ရန်နာရန်ကုန်ရောက်ရင်တပိတ်ရန်နာမယ်ဆိုတဲ့အကြောင်းဆန္ဒတွေကိုခရီးပေးပြီးကျွန်တော်အနာပိုင်းကိုလိုက်လျှောက်ထားတဲ့အခါဆန္ဒတွေနဲ့ကျွန်တော်ရဲ့စီကတောင်းတကြည့်ကလေးတုံးရောင်းရဲ့နောက်ဒီနေလင်းကြီးရဲ့တွေ့ပါတယ်အဲဒီဆိုနေလင်းကြီးကဒီလိုကဆုံးခဲ့တဲ့အတိုင်းပဲဒီဒီအဲအချက်တွေကိုကျွန်တော်ရဲ့တောင်းဆိုတဲ့အခြေအနေချက်ကိုတိုက်ရောပေးလို့မရဘူးဆိုတော့အကြောင်းပြန်လိုက်တယ်ပေါ့လေအကြောင်းပြန်လိုက်တယ်နောက်တစ်ခုကဒီကျွန်တော်ရဲ့လေလေးဖြိတ်ဆိုင်တိုင်းတွေနေတဲ့ဒီကုတ်ကဲနေတဲ့ညာရှိတွေရဲရရှိကဒီလိုဖြစ်ချင်ကိုကျွန်တော်တို့ကဟိုရေတူရဲ့ဟိုတခုချင်းဖြစ်လာခဲ့လို့ရှိရင်ကျွန်မစိတ်ချုပ်ပြီးထုတ်ပြီးတော့ဟိုရရရတဲ့အလေထားအတင်းအလေဒီစိတ်ဖြစ်နေတဲ့အဥ္စာကိုကျွန်တော်တို့ကဘယ်လိုကန့်ကုန်လဲသူတို့ကြွားပြီးတော့တိုက်ရိုက်လဲပြောတယ်ဒါမျိုးဖြစ်နေတာကျွန်တော်လက်မခံနိုင်ဘူးကျွန်တော်တို့ကလက်နဲ့မပောင်းဘူးကျွန်တော်ဝင်တိုးဖို့အစီအစဉ်မရှိလို့အစိုးရပြောထားဖြစ်တဲ့ခုလိုမျိုးတကမျိုးနဲ့တစ်စလဲစီဘယ်လိုရိုက်လိုက်မယ်ဆိုတဲ့ပုံစံမျိုးဟိုတက်တယ်ကိုယ်ပေးထားတာတော့မကောင်းဘူးဆိုတဲ့အကြောင်းကျွန်တော်ပြောတဲ့အခါသူတို့ကနောက်ခါရင်ကြောက်လို့ရှိရင်သူတို့ကလည်းကျွန်တော်တို့မပေးဘူးကြီးအကျံတမှုကတော့မလုပ်ပါဘူးဖြူစင်းမှုလည်းမလုပ်ပါဘူးဆိုတဲ့ဟာကိုဒီလည်းအဲ့လိုအမြင်ပေးထားပါတယ်အထက်ကဆရာကိုကျွန်တော်ပြောပြတယ်ပေါ့ကျွန်တော်တို့အေးဆေးဆေးဖွင့်မပေးဘူးကျွန်တော်ဒီညမှာဆန္ဒဆန္ဒပြဖို့ကြီးရထိုင်နေမှာဖြစ်ထိုင်နေလို့နေမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့တုံ့တက်တာတော့ကျွန်တော်တို့မပေးဘူးအစိုးရကဟိုအမှုအကျံဖတ်ချုပ်ခွင့်ကမျိုးပုံစံမျိုးလုပ်ဖြူစီရမျိုးအကျံဖြစ်တုံ့တက်လို့ရတယ်အဲ့တော့ဒီတပ်ဖွဲ့ကအနည်းဆုံးဆယ်ရက်3ရက်လောက်ကြာနိုင်တယ်လို့ကျွန်တော်တုံ့တက်တဲ့အတွက်ဒီလိုဆောင်ရွက်ခံဆန္ဒပြတဲ့ကိစ္စကိုကျွန်တော်စနစ်တကျပြန်ပြီးစီစဉ်လိုက်တာဖြစ်ပါတယ်
။အဲ့တော့ဒီကွန်မင်းသွေးသွေးတို့ဘက်ကပင်မတပိတ်စစ်ကြောင်းရန်ကုန်ရောက်ဖို့ကဘာကြောင့်အရေးကြီးတာလဲရှင်
။ကျွန်တော်တို့အမြင်လေးကအစိုးရရဲ့ခုလက်ရှိလုပ်နေတဲ့ process ကိုဒီအစိုးရကကြီးကြီးလေးကိုဟိုဝါဒဖြန့်ချီမှုလုပ်ပြီးတော့ဟိုလုပ်ထားတဲ့အချက်ကဘာလဲဆိုတော့ကျောင်းသားကြီးရဲ့တောင်းဆိုချက်ကိုဆက်တော်မှာဆောင်ရွက်ဖို့ပြင်နေပြီးအဲ့ဒီအတွက်ကျောင်းသားကြီးတောင်းဆိုချက်လည်းကျွန်တော်တို့ဒီကလိုက်ရောက်ပြီးဝါကြီးလေးဝန်ဆောင်တောင်းဆိုချက်အဲ့ဒါကိုကျောင်းသားကြီးတပိတ်ပြက်ပြီးပါလို့ပြောတယ်ဒါပေမဲ့လွတ်တော်မှာအခုလက်ရှိတင်မင်းလေးတာမဟုတ်ဘူးတက်ကကြာနေတယ်အဲ့ဒီကြားထဲမှာလည်းကျွန်တော်တို့ရဲ့မူလသဘောတူညီချက်ပြီးကျေရှင်တွေချိုးဖောက်ပြီးတောက်ဆရာဟိုဆန္ဒပြတဲ့ဒီတပိတ်စစ်ကြောင်းထောက်ခံဆန္ဒပြတဲ့ကျောင်းသားလေးယောက်ကိုတရားစွဲထားတာလေနောက်ဥပဒေနှစ်ခုလုံးကိုဒီလိုရင်းနေထားတာကမတင်ရောမတင်တော့ဘူးလို့ပြောတဲ့ဥပဒေကိုတတိယမှာနှစ်ခုလုံးပါလာတာမျိုးဒီတော့ကျောင်းနေမှာကျွန်တော်တို့ဒီအငေတန်းကြီးရဲ့ဆောင်းဝဲကာလာပြီးခဲ့တဲ့ခေရဲ့တတိယနာလိုက်တဲ့အခါမှာသူကဟိုကျောင်းနေရဲ့ဒီပြက်ပြည်ရဲ့ဒီတန်ရဆန်းဆန်းပြမှုတွေလှုပ်လာတာဒီရက်ပြည်ထင်အောင်ဒီမှာဖြစ်အောင် ပါလာရင်းနဲ့အဲ့တိုက်ပြီးနေတဲ့ကိစ္စတွေလိမ့်လာတာဖြစ်တဲ့အတွက်အစိုးရကျွန်တော်ကမညွန့်ဘူးအဲ့တော့ပြီးတော့နောက်တစ်ခုကတပိတ်စစ်ကြောင်းမှာပါလာတဲ့အများကြီးကရန်ကုန်တောင်းသားတွေဖြစ်တယ်ကျွန်တော်ကကိုယ့်အင်ကိုပြန်မယ်ကျွန်တော်တပိတ်စခန်းလေးရန်ကုန်မှာဖွင့်ပါမယ်ဒီဟာနေနဲ့အစိုးရကိုကျွန်တော်တောင်းဆိုတာပါ
ဒါကတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတက်က VOE ကိုပြောပြသွားတာပါ။ကျောင်းသားတပိတ်စစ်ကြောင်းကနေအဓိကတောင်းဆိုထားတဲ့အချက်တွေကတော့ဆယ်တန်းဆောင်မှုပွဲမစခင်မှာရန်ကုန်မြို့ထဲဝင်ခွင့်ပေးဖို့တာယာဝတီကနေရန်ကုန်မြို့ကိုကားရီနဲ့ဝင်ရမှာကျောင်းသားသမဂ္ဂအလံတချင်းတွေကိုခွင့်ပြုဖို့ရွှေတကုံဖျားကိုတက်ရောက်ဖူးခွင့်ပေးဖို့နဲ့နောက်ပြီးတပိတ်ကိုကျောင်းသားတွေကရန်နာမှာဖြစ်တယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်။